လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတဲ့ဆိုပြီးဝေဖန်ခံနေရတဲ့ဆက်သွယ်ရေးဥပဒေပုံမှား60ကျောက်ဂါဂျီနဲ့ပတ်သက်လို့ပြင်ဆင်မလားဖျက်သိမ်းမလားလွတ်တော်တွင်ဆက်လက်ဆွေးနွေးနေချိန်မှာပဲဒီပုံမှားနဲ့အရေးယူခံရသူတွေလည်းပိုတိုးလာနေပါတယ်လွတ်တော်တွင်မှာတော့ဖျက်သိမ်းဖို့ထက်ပြင်ဆင်ဖို့ကိုအာရုံစိုက်နေချိန်မှာပဲတက်ကြွလှုပ်ရှားသူတွေကတော့60ကျောက်ဂါဂျီကိုအပြီးပယ်ဖျက်ပြဖို့တိုက်တွန်းနေကြတာပါအပြေဆုံးကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးမှာပါရှင်
ဟုတ်ပါတယ်အခုဆိုရင်တော့အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်မှာ66ဂါဂျီအပါအဝင်ဆက်သွယ်ရေးဥပဒေပြင်ဆင်သည့်ဥပဒေချမ်းကိုအခြေတင်ဆွေးနွေးနေကြပြီးတော့မကြာခင်မှာတော့လွှတ်တော်နှစ်ရက်အတွင်းမဲခွဲဆုံးဖြတ်အတည်ပြုနိုင်မှုမျှော်လင့်နေကြပါတယ်အမျိုးသားလွှတ်တော်မှာဒီဥပဒေနဲ့ပတ်သက်လို့အခြေတင်ဆွေးနွေးမှုတွေရှိနေတဲ့အကြောင်းအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ရှင့်နေကြီးဦးအောင်သိန်းကပြောပြပါတယ်
ကျွန်တော်တို့လွှတ်တော်မှာလည်းပထမဆွေးနွေးပြီးတော့ကော်မတီမှာလည်းတစ်ခါဥပဒေချမ်းကော်မတီမှာလည်းတစ်ခါဆွေးနွေးပေါ့ဗျာနော်ဥပဒေရန်ရဲ့ပြင်ဆင်ချက်တွေအားလုံးလက်ခံပြီးသွားရင်စစ်တော်သဘောတူသွားပြီးပြည်သူ့စစ်တော်ပြန်ပို့အောင်ပြည်သူ့စစ်တော်ကျွန်တော်တို့ပြည်သူပဲဆိုလို့လဲဆွေးနွေးကြမှာဆွေးနွေးပြီးတဲ့အခါကျတော့သူတို့နဲ့ကျွန်တော်တို့နဲ့သဘောထားချင်းတိုက်ဆိုင်တာရှိတာသဘောထားချင်းမတိုက်ဆိုင်တာပါတဲ့ပုံမှန်ဆိုရင်တော့ပူးပေါင်းဆိုပြီးတော့ပြည်သူ့စစ်တော်ကဥပဒေချမ်းကော်မတီနဲ့အမျိုးသားစစ်တော်ကဥပဒေချမ်းကော်မတီနဲ့ဆက်လိုက်လုပ်ထားတယ်ပြည်ပူးပေါင်းဆိုပူးပေါင်းမှာတခါတက်ဆွေးနွေးသဘောတူညီရရင်တော့ပြည်ပူးပေါင်းမှာဆွေးနွေးသဘောတူညီမရဘူးဆိုရင်ပြည်တော်စစ်တော်တက်ပြည်တော်စစ်တော်တက်ပြီးတော့ပြည်တော်စစ်တော်မှာတက်ဆွေးနွေးပြည်တော်စစ်တော်မှာမဲခွဲဆုံးပြမယ်အဲ့တော့အဆင့်ရှိတယ်
အခုလွတ်တော်တဲ့ဆွေးနွေးနေကြစေဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းထဲမှာတော့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘိုင်းနဲ့ရောလွတ်တော်နဲ့ပါတွေ့ဆုံဆွေးနွေးပြီးပေးပို့ထားတဲ့အကြံပြုချက်တွေနဲ့ပတ်သက်လို့လည်းထည့်သွင်းစဉ်းစားမှုမရှိဘူးလို့66ဂါကြီးဖြတ်သိမ်းရေးဥဆောင်လှုပ်ရှားသူတဦးဖြစ်တဲ့ကိုဆောင်ခါကပြောပါတယ်နိုင်ငံသားတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတဲ့အတွက်ဒီပုံမှန်ကိုလုံးဝဖြတ်သိမ်းပေးဖို့လည်းတောင်းဆိုနေတာပါ
ကျွန်တော်တို့ကတော့ဒီ66ဂါကြီးကလုံးဝမရှိသင့်ဘူးလို့ထင်တယ်တလုံးမှာလည်း66ဂါကြီးနဲ့ဆွေးခဲ့တဲ့အမှုကြီးအားလုံးဟာဒီကမရရတာတွေဖြစ်နေတာရှိရပါတော့ဆိုတော့တကယ်လို့ဒီတိုင်းကဒီလက်ရှိဥပဒေချမ်းအတိုင်းကအတီဖြစ်မယ်ဆိုရင်ဒီဥပဒေကဘာမှတူးနိုင်ကြအကြောင်းမရှိဘူးပြင်းနေဆိုတာလည်းဒီကမတ္တတာဖြစ်ပြီးတော့တကယ်တိတိယောက်ယောက်ပြင်ဆင်မှုမဟုတ်တဲ့အတွက်ပြည်သူတွေဆက်လက်ပြီးဒုက္ခရောက်နေနိုင်တယ်လို့ကျွန်တော်မြင်တယ်အဲ့တော့ကျွန်တော်မိသားစုရဲ့ခံကျင်တာကဒီဆက်တွေဥပဒေမှာပုံမှန်ဆက်ချက်ကဒီပယ်ဖျက်ရေးအတွက်ပဲကျွန်တော်ကဒီလူတွေကိုစားဒီလိုမျိုးမဲဆန္ဒပေးခဲ့ပြီးကိုကျွန်တော်မိသားစုရဲ့ခံကျင်တာပါမှာ
လွှတ်တော်မှာဆွေးနွေးနေတဲ့ဥပဒေချမ်းမှာတော့အာမခံပေးနိုင်တဲ့ပြစ်မှုအဖြစ်သတ်မှတ်တာအပါအဝင်အစားအသောက်ပြင်ဆင်ချက်တွေထည့်သွင်းထားပါတယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းကတော့နိုင်ငံသားတွေကိုဥပဒေချောင်းအရအကာအကွယ်ပေးနိုင်အောင်ပြင်ဆင်နိုင်တဲ့အလားအလာတွေရှိတယ်လို့လည်းပြောပါတယ
်လောလောဆယ်မှာကျွန်တော်တို့ကအာမခံပေးနိုင်တဲ့ပုံကဖြစ်သွားပြီအဲ့ဒါလေကျွန်တော်တို့ကဘာပြောလိုက်ကံဒီဟာကိုထပ်ပြီးတော့ကျွန်တော်တို့ကဖြတ်ပြရမဆိုရင်အဲ့လိုပြည်သူလူထုတွေဟုတ်မလားဆော်ခါနဲ့အစိုးရတွေမဟုတ်မလားသဘုတ်လေးလူတွေရှောက်ပြောတယ်ခံုံနဲ့တိကျမှန်ကန်တဲ့ဥစ္စာနဲ့ဆွဆွဲရင်တော့ပြဿနာမရှိဘူးပေါ့ဗျာမမမကန်လုတ်ပြန်ဖန်တီးတဲ့ခါမျိုးတွေပေါ်ပေါက်လာရင်ပြည်သူတွေတွေဘယ်လိုအကာအကွယ်ပေးမလဲအဲ့ဒီလိုဟန်တက်လောက်တဲ့ဥပဒေတစ်ခုကတော့လိုအပ်တယ်လို့ကျွန်တော်ဘက်ကမြင်သဘောတူရရှိမြဲသဘောမတူရရှိမြဲဒါမတတ်နိုင်ဘူး
ပုံမှန်66ဂါကြီးနဲ့ပတ်သက်လို့အခြေတင်ဖြစ်စရာတွေထွက်ပေါ်နေချိန်မှာပဲဒီပုံမှန်နဲ့ဖန်းစည်းတွေလည်းတိုးလာနေတယ်လို့ကိုယ်တိုင်လည်းဒီပုံမှန်နဲ့အရေးယူခံရဘူးတဲ့ကိုဆောင်ခါကပြောပါတယ်
ဒီနေ့ရှင်ထုတ်ပြန်တဲ့အရာဆိုရင်ကျွန်တော်တို့ဒီဆက်တွေဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲခံထားရတဲ့အမှုပိုင်းက70တမှုဖြစ်သွားပြီ။ဘာလို့လဲ။မနီယာကိုပဲဒီအတိုင်းဒီတာကြီးလက်တော်ကိုလည်းတရားကြနေပြီးတော့သူ့ကိုဒီအယူပုံရလို့ဆိုပြီးတော့ဒီဒီတရားကနေပြီးဝေဖန်လို့ဆိုပြီးတော့ဒီတရားကိုပြန်ပြီးတော့တရားစွဲဆိုထားတာရှိတယ်ပေါ့နော်။ဆိုတော့ဆက်တော်ကိုလည်းဒီကိုယ်ကဒီပုံမှန်ကိုအတိုက်ပြင်နေရအောင်ကျွန်တော်ကသိတော့ပို့ပြီးတော့ကျွန်တော်တို့ပို့ဆိုးရပေါ့နော်
။ပြည်ထောင်စုလွှတ်တော်ကနေပြဋ္ဌာန်းမဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်မိဥပဒေချမ်းကိုတော့ပြန်ကြားရေးဝန်ကြီးဌာနကပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကထုတ်ပြန်ခဲ့ပြီးအများပြည်သူပညာရှင်တွေနဲ့အရက်ဖတ်အဖွဲ့အစည်းအသီးသီးအနေနဲ့မိမိတို့ဖြည့်ဆွတ်ပြင်ဆင်လိုတဲ့အကြံပြုချက်တွေကိုလွှတ်တော်ဥပဒေချမ်းကော်မတီကိုစာနဲ့ဖြစ်စေလူကိုယ်တိုင်ဖြစ်စေဆွေးနွေးနိုင်ကြောင်းဖိတ်ခေါ်ထားတာလည်းဖြစ်ပါတယ်ရှင်